Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဝါရှင်တန်ဒီစီမြို့တော် VOA American တန်ကနေ2014ခုနှစ်မေလ22ရက်ကြာသပတေးနေ့မနက်ဖြန်စီစဉ်တွေကိုလိုင်းဒိုမီတာ2430တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်ကတော့ဇောင်းမလိုက်ပါခင်ဗျာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့နိုင်ဂျီးရီးယားမှာပြန်ပွဲဆွဲခံထားရတဲ့ကျောင်းသူ150ကျော်ကိုရှာဖွေဖို့အမေရိကန်တပ်ဖွဲ့ဝင်80ကိုအင်းနေချင်းချနိုင်ငံတဲကိုသမ္မတဩဘားမားကဆီလွတ်လိုက်ပြီးဖြစ်ပါတယ်ယူကရိန်းမှာတင်းငွေနေမှာကျင်းပမဲ့ရုပ်ောက်ပွဲဟာတရားဝင်မှုရှိပါမလားဆိုတဲ့အပေါ်ရုရှားသမ္မတဗလာဒီမီပူတင်ကမေးခွန်းထုတ်လိုက်ပါတယ်တရုတ်နိုင်ငံအနေနဲ့ဗီယက်နမ်ကျွန်းဒေသမှာရေနံတူးစင်လာရောက်ထားရှိခြင်းအပြင်ဒေသရင်းတည်ငြိမ်မှုကိုအကြီးအကျယ်ချင်းချောင်းနေတယ်လို့ဗီယက်နမ်ဝန်ကြီးချုပ်ကပြောပါတယ်ဒီလိုသတင်းတွေပြင်တခြားထူးခြားတဲ့သတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူတင်ပြပေးပါမှာခင်ဗျာ
ဒီကနေ့နဲ့ဦးစားပေးတင်ဆက်မဲ့သတင်းလွှာတွေထဲမှာတော့ထိုင်းနိုင်ငံမှာစစ်အုပ်ချုပ်ရေးကြီးညာမှုပေါ်အိနေချင်းဖြစ်တဲ့မြန်မာနိုင်ငံရဲ့အမြင်သဘောထားနဲ့တိုင်းသူထိုင်းပြည်သူပြည်သားတွေကရောလက်ရှိအခြေအနေကိုဘယ်လိုတုံ့ပြန်မှုရှိသလဲဆိုတာတွေပြောပြပေးမှာဖြစ်တယ်လို့မြန်မာပြည်မှာတာပေါင်းမြို့နယ်ဘက်မှာတော့လူကုန်ကူးမှုရှိတာကိုတိုင်ကြားမှုအပေါ်အရေးမယူဘူးဆိုတော့ပြောဆိုသံတွေလည်းရှိနေပါတယ်
။မိမိတို့ကဆက်ကူညီပေးပါတယ်ကျွန်တော်တို့ဖလက်ကူညီပေးတယ်ဖြစ်တဲ့ဟာတွေကိုပတင်လူကုန်သားကိုသူတို့ကြောင်းကြားပေးပါမယ်ဆိုလို့ကြောင်းကြားပေးတယ်။ပတင်လူကုန်သားကျွန်တော်တို့ကလက်ခေါ်လိုက်ပြီးတော့မိမိတို့
လူကုန်ကူးမှုကလွတ်မြောက်လာတဲ့ကိုမောင်စောပြောပြသွားတာပါ။အဲ့ဒီနောက်တော့တဘာဝပတ်ဝန်းကျင်စိန်လန်းစုပြည်ရေးဆောင်ရွက်နေကြတဲ့ Los Angeles မြို့ကဟိုတယ်တစ်ခုအကြောင်းကိုလည်းပြောပြပေးသွားမှာပါဒီလိုအစီအစဉ်တွေမတိုင်ခင်မေလ22ရက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့မဆုမြတ်မွန်တို့ကကြေညာပေးကြပါမယ်ရှင
်နိုင်ဂျီးရီးယားနိုင်ငံမှာပြီးခဲ့တဲ့လအတွင်းပြန်ပြီးဆွဲခံလိုက်ရတဲ့ကျောင်းသူလေ250ကျော်ကိုကူညီရှာဖွေပေးဖို့အမေရိကန်တပ်ဖွဲ့ဝင်80ကိုအင်းနီချင်းချက်နိုင်ငံတွေကိုသမ္မတဩဘားမားကဆီလွတ်လိုက်ပြီးဖြစ်ပါတယ်အမေရိကန်တပ်ဖွဲ့တွေအနေနဲ့နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းနဲ့အဲ့ဒီဝန်ကျင်ဒေသတွေမှာထောင်လိုင်းရေးလုပ်ငန်းစောင့်ကြည့်တဲ့အစီအစဉ်လေရင်ကားတဆင့်ကင်းထောက်တဲ့လုပ်ငန်းစတဲ့အစီအစဉ်တွေမှာကူညီလှုပ်ဆောင်ပေးတော့မှာဖြစ်တဲ့အကြောင်းကွန်ဂရက်စ်လွှတ်တော်ကိုဗိုလ်ထုနေ့ကပေးပို့တဲ့စာရဲမှာသမ္မတဩဘားမားကဖော်ပြထားပါတယ်။ကျောင်းသူကလေးငယ်တွေရှာဖွေလုပ်ငန်းမှာမလိုအပ်တော့တဲ့အချိန်အထိအမေရိကန်တပ်ဖွဲ့တွေချက်နိုင်ငံထဲမှာရှိနေမယ်လို့ဆိုပါတယ်။အခုဆီလွတ်လိုက်တဲ့တပ်ဖွဲ့ဝင်အများစုဟာလေတပ်ကဖြစ်ပြီးသူတို့အနေနဲ့မောင်းတူမဲ့အဝေးထင်းဒုံးရင်တွေကိုချက်နိုင်ငံအတွင်းကနေကြီးကြပ်သွားမှာဖြစ်တယ်လို့ပင်တဂွန်အမေရိကန်စစ်ဌာနချုပ်ကလည်းပြောပါတယ်နိုင်ဂျီးရီးယားနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ကင်မရွန်နိုင်ဂျာနဲ့ချက်နိုင်ငံတွေအနီးကဝေးလံခေါင်ပြတဲ့အရာမှာဖွင့်ထားတဲ့ကြောင်းကအဲ့ဒီကြောင်းသူကလေးတွေကိုဘိုကိုဟာရမ်အဖွဲ့ကပြီးခဲ့တဲ့ဧပြီလ14ရက်နေ့ကပြန်ပြီးဆွတ်တော့ခဲ့တာဖြစ်ပါတယ်အခုချိန်ထိသူတို့ဘက်မှရှိနေတယ်ဆိုတာကိုတော့အတိအကျမသိနိုင်သေးပါဘူးအဲ့ဒီဒေသကိုကင်းထောက်လေးနေဆစ်လို့ပြီးဂျိုရူကနေရယူထားတဲ့ဓာတ်ပုံတွေကိုလည်းနိုင်ဂျီးရီးယားအစိုးရကိုပေးခဲ့တယ်လို့အမေရိကန်သမ္မတအင်ဘူရောကပြီးခဲ့တဲ့သတင်းပတ်အတွင်းမှာပြောကြားခဲ့ပါတယ်အမေရိကန်နိုင်ငံရဲ့ဌာနနဲ့ဗဟုထောင်လိုင်းရေးအဖွဲ့ကအရာရှိတွေလည်းကျောင်းသူတွေပြန်တွေ့ရေးအတွက်ကူညီရှာဖွေပေးနေကြပါတယ်
။ Cyprus ကျွန်းနိုင်ငံမှာငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးအတွက်အားထုတ်မှုတွေကိုအမေရိကန်ကထောက်ခံတယ်ဆိုတာပြသဖို့အတွက်အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ဟာ Cyprus မှာရောက်ရှိနေပါတယ်။ Greek နယ်ပယ်ဝါ Cyprus သမ္မတ Nikos Anastasiades နဲ့ဒီဒုသမ္မတဘိုင်ဒန်တို့ဟာပုံထုနေတော့ညစာစားပါတယ်။တူရကီနယ်ပယ်ဝါ Cyprus ခေါင်းဆောင် Davis Agolou နဲ့လည်း Mr. Biden တွေ့ဆုံဖို့အစီအစဉ်ရှိပါတယ်။အခုလိုတွေးဆောင်တဲ့အတွက် Cyprus မြောက်ပိုင်းမှာတူရကီနယ်ပွား Cyprus အစိုးရတဖက်သက်ကြေညာထားတဲ့ Turkish Cyprus နိုင်ငံကိုအမေရိကန်ကအတိအမှတ်ပြုတယ်လို့ယူဆလို့မရဘူးလို့ Mr. Biden ကပြောပါတယ် Cyprus နိုင်ငံမှာဒီတရားဝင်အစိုးရတစ်ခုပဲရှိပြီးတော့သူ့ရဲ့ခရီးစဉ်ကြောင့်ဒီအချက်ကပြောင်းလဲသွားမှာမဟုတ်ဘူးလို့ American ဒုသမ္မတကပြောပါတယ် Cyprus ကျွန်းနိုင်ငံမှာ Greek နယ်ပွားတွေအဓိကနေတဲ့ Cyprus တောင်ပိုင်းနဲ့တူရကီနယ်ပွားတွေနေတဲ့ Cyprus မြောက်ပိုင်းဆိုပြီးတော့1994ခုနှစ်ထဲကကွဲနေပါတယ်နှစ်ဖက်ကြားမှာပြန်လည်တင်းမြတ်ဖို့အတွက်ကုလသမဂ္ဂကငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုဟိုးအရင်တည်းကကြီးကြပ်လုပ်ပေးခဲ့ပေမဲ့တိုးတက်မှုမရှိသလောက်ဖြစ်ပါတယ်ရှင
်ယူကရိန်းနိုင်ငံမှာလာမယ့်တနင်္ဂနွေနေ့ကျင်းပမယ့်ရွေးကောက်ပွဲဟာတရားဝင်မှုမရှိဘူးဆိုတဲ့ဘက်ကိုဥတီပြီးရုရှားသမ္မတဗလာဒီမီပူတင်ကပြောကြားလိုက်ပါတယ်ဒါပေမဲ့အဲ့ဒီရွေးကောက်ပွဲအနောက်ရှေ့မဖြစ်အောင်ယူကရိန်းနယ်စပ်မှာရှိနေတဲ့ရုရှားတပ်ဖွဲ့တွေကိုရှေ့ပြောင်းပေးမယ်လို့ပြောပါတယ်ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းဒေသကနေအပေါ်ဖိနှိပ်ချုပ်ချယ်ပြီးသတင်းမီဒီယာရဲ့လုပ်ငန်းတွေကိုပါအနောက်ရှက်ပေးတဲ့နောက်ခံတမန်ကြောင့်နဲ့ရွက်ောက်ပွဲမှာအနိုင်ရလာတဲ့သူတွေအနေနဲ့ဆက်ဆံရေးတိစောက်ဖို့မဖြစ်နိုင်ဘူးလို့သမ္မတပူတင်ကပြောပါတယ်ယူကရိန်းနိုင်ငံအရှေ့တောင်ပိုင်းဒေသမှာရုရှားမီဒီယာတွေအတွက်လှုံ့ဆော်ပေးနေသူသတင်းတောက်နှစ်ဦးဖမ်းဆီးခံထားရတာကိုသမ္မတပူတင်ကရည်ညွှန်းပြောဆိုခဲ့တာဖြစ်ပါတယ်ရုရှားအစိုးရလိုလားတဲ့ Live News Online သတင်းစာအတွက်အလုပ်လုပ်ပေးနေတဲ့အဲ့ဒီသတင်းတောက်နှစ်ယောက်ကိုယူကရိန်းလုံခြုံရေးတပ်ဖွဲ့တွေကဖမ်းဆီးထားတာဖြစ်ပြီးတရင်းနောက်ရဲ့ကားနောက်ခံထဲမှာပ ြောင်းရွှေ့ရလွယ်ကူတဲ့လေရင်ပစ်အမြောက်တွေကိုတွေ့ရတယ်လို့ယူကရိန်းအာဏာပိုင်တွေကပြောပါတယ်သမ္မတပူတင်ရုရှားတပ်ဖွဲ့တွေပြောင်းရွှေ့ပေးမယ်ကြောင်းပြောကြားလိုက်တဲ့အပေါ်မက္ကဆီကိုနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကအထူးမှပြပြောကြားလိုက်ပြီးအဲ့ဒီကနေယူကရိန်းနိုင်ငံသားတွေကိုယ့်အနာဂတ်ကိုရွေးချယ်နိုင်တဲ့အခွင့်အလမ်းပေါ်လာအောင်ကောင်းမွန်တဲ့အခြေအနေတွေဖန်တီးပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါတယ်
တရုတ်နဲ့ရုရှားနိုင်ငံကြားမှာ10နှစ်လောက်ကြာအောင်ညှိနှိုင်းခဲ့ရတဲ့ဒေါ်လာဘီလီယံ400တန်းတဘာဝတန်းငွေရောင်းဝယ်ရေးသဘောတူညီချက်ကိုလက်မှတ်ထိုးခဲ့ကြပါတယ်။ရှန်ဟိုင်းမြို့မှာပုတ်ထုနေတော့ကလက်မှတ်ထိုးခဲ့တဲ့သဘောတူညီချက်အရရုရှားရဲ့တဘာဝတန်းငွေကိုစိုက်ဘေးရီးယားကနေပြီးတော့ပိုက်တွယ်တန်းပြီးတော့တရုတ်နိုင်ငံကိုအနှစ်30တင်ပို့ပေးရမှာဖြစ်ပါတယ်။တန်းငွေပိုက်လိုင်းတွယ်တန်းဖောက်လုပ်ပြီးတော့2018ခုနှစ်မကုန်ခင်မှာတန်းငွေတွေတရုတ်ကိုတင်ပို့နိုင်မယ်လို့ခန့်မှန်းထားကြပါတယ်။တရုတ်နိုင်ငံအတွက်ရောရုရှားနိုင်ငံအတွက်ပါနိုင်ငံရေးအကျိုးအမြတ်တွေချက်ချင်းလက်ငင်းရတယ်လို့မြင်ရပုံရတဲ့သဘောတူလက်မှတ်ရေးထိုးပွဲကိုရုရှားသမ္မတဗလာဒီမီယာပူတင်ရောတရုတ်သမ္မတရှီဂျင်းပင်မှာတက်ရောက်ကြပါတယ်။ယူကရိန်းကိစ္စကြောင့်အမေရိကန်ရဲ့မဟာမိတ်ဥရောပနိုင်ငံတွေကရုရှားအပေါ်ပိတ်ဆို့တန်ခတ်မှုတွေလုပ်နေချိန်မှာရုရှားကသူ့ရဲ့သဘာဝတန်းငွေတွေကိုဥရောပမဟုတ်တဲ့နိုင်ငံတွေကိုရောင်းချနိုင်ဖို့ကြိုးစားနေပါတယ်။ကမ္ဘာမှာစီးပွားရေးအင်အားဒုတိယအကြီးဆုံးဖြစ်လာတဲ့တရုတ်နိုင်ငံကလည်းစွန့်အင်လိုအပ်ချက်အတွက်ကြောင်မီးသွေးကိုအဓိကထားသုံးနေရတာကနေလောင်စာကိုအစားထိုးအသုံးပြုနိုင်ဖို့ကြိုးစားနေတာဖြစ်ပါတယ်။တရုတ်နဲ့ရရှိတဲ့သဘောတူညီချက်ဟာအကြီးအကျယ်ဆုံးသဘောတူညီချက်ဖြစ်တယ်လို့ရုရှားအစိုးရထိန်းချုပ်တဲ့ Gazprom သဘာဝတန်းငွေလုပ်ငန်းကပြောပါတယ်။အခုလိုမျိုးဒေါ်လာဘီလီယံ400တန်းသဘောတူညီချက်ကိုရုရှားနဲ့တရုတ်ကြားရရှိခဲ့တာနဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry ကတော့သိပ်ပြီးတော့အလေးထားစရာမဟုတ်တဲ့ပုံမျိုးပြောကြားခဲ့ပါတယ်။နှစ်ပေါင်းများစွာဆွေးနွေးညှိနှိုင်းခဲ့ရတဲ့အတွက်လက်မှတ်ရေးထိုးချိန်ရောက်လာတာဖြစ်တယ်လို့မက္ကဆီကိုနိုင်ငံကိုရောက်နေချိန်မှာဝန်ကြီးကယ်ရီကပြောကြားခဲ့ပါတယ်ရှင
် View American တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ9.25 kHz 12.33 9.32 kHz 69 kHz 95ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတရုတ်နိုင်ငံအနေနဲ့ဗီယက်နမ်ကမ်းလွန်ဒေသမှာရေနံထူးစဉ်လာရောက်ထားရှိခြင်းအပြင်ဒေသတွင်းတည်ငြိမ်အေးချမ်းမှုကိုအကြီးအကျယ်ချင်းချောင်းနေတယ်လို့ဗီယက်နမ်ဝန်ကြီးချုပ်ငွင်တန်တွန်းကပြောပါတယ်ဗီယက်နမ်နိုင်ငံကလည်းဖိလစ်ပိုင်နိုင်ငံကလည်းဗီယက်နမ်ဤသူတရုတ်နိုင်ငံရဲ့လွတ်ရပ်ကိုဆန့်ကျင်ကန့်ကွက်ကြောင်းသမ္မတဗနီနိုအကွီနိုကဖိလစ်ပိုင်မှာသူနဲ့တွေ့ဆုံအပြီးပြောခဲ့တယ်လို့ဖူထုနယ်မှာဗီယက်နမ်ဝန်ကြီးချုပ်ကပြောကြားလိုက်ပြီးကြံကပ္ပနိုင်ငံတွေအားလုံးကလည်းဝိုင်းဝန်းကူညီထောက်ခံကြဖို့တောင်းဆိုလိုက်ပါတယ
် Hai bên kiên quyết phản đối và kêu gọi các nước cộng đồng quốc tế tiếp tục lên tiếng mạnh mẽ
ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံစလုံးကတရုတ်နိုင်ငံရဲ့ချုပ်ဖောက်မှုတွေကိုကန့်ကွက်ကြပြီးတခြားကြံတဲ့ကမ္ဘာနိုင်ငံတွေကလည်းတရုတ်နိုင်ငံကိုဝိုင်းဝန်းရှုတ်ချကြစေလိုကြောင်းတရုတ်နိုင်ငံအနေနဲ့ကျူးကျော်တဲ့လုပ်ရက်တွေကိုချက်ချင်းရပ်ဆန်းပြီးတော့1982ခုနှစ်ကုလသမဂ္ဂသဘောတူညီချက်နဲ့အညီနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာစေလိုကြောင်းဗီယက်နမ်ဝန်ကြီးချုပ်ကပြောသွားတာဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်တွင်တရုတ်တို့လာချထားတဲ့ရေနံတူးစဉ်အနည်းဗီယက်နမ်နဲ့တရုတ်တပ်ဖွဲ့တွေထိတ်တရင်ဆိုင်မှုတွေဆက်လက်ဖြစ်ပွားနေချိန်မှာဗီယက်နမ်ဝန်ကြီးချုပ်ကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်
တောင်အရှေ့နိုင်ငံတွေမှာအဂတိလိုက်စားမှုတိုက်ဖျက်ရေးအတွက်အစိုးရရဲ့ကြိုးပမ်းအောက်ထောက်မှုတွေဟာအရာမရောက်ဘူးလို့ Transparency International အဖွဲ့ကပြောလိုက်ပါတယ်။တောင်အရှေ့မှာအဂတိလိုက်စားမှုတိုက်ဖျက်ရေးနဲ့ပတ်သက်တဲ့အစီရင်ခံစာကိုပို့ထုတ်နေတဲ့ကထုတ်ပြန်ခဲ့တာမှာ Bangladesh, India, Maldives, Nepal, Pakistan နဲ့ Sri Lanka နိုင်ငံတွေကအဂတိလိုက်စားမှုတိုက်ဖျက်ရေးအဖွဲ့အစည်းတွေရဲ့အောက်ထောက်ဆောင်ရွက်မှုတွေကိုသုံးသပ်ပြထားပါတယ်။အဲဒီ6နိုင်ငံလုံးမှာအဂတိလိုက်စားတဲ့ကိစ္စကိုတာဝန်ရှိသူတွေကိုအသိပေးဖို့ဖော်ထုတ်ဖို့စစ်ဆေးစုံစမ်းဖို့ကြိုးစားမှုတွေမှာဒီဥပဒေကြောင်းအရာအတားအဆီးတွေရှိနေတာနိုင်ငံရေးအရာဆန့်ကျင်မှုတွေရှိနေတာနှောက်ယှက်မှုတွေရှိနေတာတခါအာဏာအလွဲသုံးစားလုပ်မှုတွေရှိနေတာကြောင့်ထိထိရောက်ရောက်အေးမယူနိုင်ပဲဖြစ်နေတယ်လို့ Transparency International ရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။တောင်ဝါရှနိုင်ငံတွေမှာအစိုးရရဲ့လှုပ်ဆောင်ချက်တွေတည်နိုင်မဲ့အဓိကကျတဲ့အချက်တွေကိုပြည်သူတွေဘက်ကမရနိုင်ကြတဲ့အပြင်သတင်းပေးသူတွေကိုအစိုးရတွေကထိထိရောက်ရောက်အကာအကွယ်မပေးနိုင်ကြဘူးလို့ဆိုပါတယ်အဂတိလိုက်စားမှုတိုက်ဖျက်ရေးအဖွဲ့ရဲ့လုပ်ငန်းတွေအပေါ်မှာနိုင်ငံရေးအရာဝင်ရောက်နှောက်ယှက်မှုတွေလည်းကြဲကြဲပြန့်ပြန့်ဖြစ်နေတယ်လို့အစိုးရခန်းစာမှာဖော်ပြထားပါတယ်ရှင်
။အိန္ဒိယနိုင်ငံမှာဝန်ကြီးချုပ်ဖြစ်လာဖို့ရွက်ောက်တင်မြှောက်ခံလိုက်ရတဲ့ Narendra Modi ရဲ့ကြမ်းသစ္စာချိန်ဆပွဲကိုတက်ရောက်ဖို့ဖိတ်ကြားခံရသူတွေထဲပါကစ္စတန်ဝန်ကြီးချုပ်လည်းပါဝင်ပါတယ်။မေလ26ရက်နေ့မှာကျင်းပမဲ့ကျန်းစစ်စာဆိုပွဲကိုစကလို့ခေါ်တဲ့တောင်အာရှဒေသတွင်းပူးပေါင်းဆောင်ရွက်အဖွဲ့ဝင်ရှင်းနိုင်ငံစလုံးကခေါင်းဆောင်တွေကိုဖိတ်ကြားထားတဲ့အကြောင်း Mr. Modi ရဲ့ Bharatiya Janata Party ပြောခွင့်ရပုဂ္ဂိုလ်ကပြောကြလိုက်ပါတယ်
။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကမျိုးနွယ်စုတွေနေထိုင်ကြတဲ့ဒေသအပေါ်လေကြောင်းနဲ့တိုက်ခိုက်မှုကြောင့်60ထက်မနည်းသေဆုံးသွားတယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။ မြောက်ဝါဇီရီစတန်ပေါ်တိုက်ခိုက်မှုမှာစစ်သွေးကြွအဖွဲ့တပ်မှုကြီးတွေနိုင်ငံသားတွေပါတဲ့ဒီအကြမ်းဖက်သမားစစ်စစ်တွေတေဆုံးသွားတယ်လို့စစ်တပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်သွေးကြွ30လောက်လဲထိခိုက်ဒဏ်ရာရခဲ့ပြီးတော့လက်နက်ခဲယမ်းတွေကိုလည်းဖျက်ဆီးနိုင်ခဲ့တယ်လို့စစ်တပ်ကဆိုပါတယ်ရှင်။
2014ခုနှစ်မေလ22ရက်ကြာသပတေးနေ့မနေ့ပိုင်းထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မဆုမြတ်မွန်တို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးစစ်အုပ်ချုပ်ရေးကြီးညာထားတဲ့အိန္ဒိချင်းထိုင်းနိုင်ငံရဲ့အခြေအနေဘယ်လိုရှိမလဲဆိုတာကြည့်ကြရအောင်ပါရှင်တပ်အုပ်ချုပ်ရေးကြီးညာပြီးနောက်တနေ့မှာပဲထိုင်းစစ်တပ်အကြီးအကဲကနိုင်ငံရေးသမားတွေနဲ့အစိုးရဆန့်ကျင်ရေးခေါင်းဆောင်တွေကိုဘန်ကောက်မြို့မှာခေါ်ယူတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံဆွေးနွေးမှုတွေဟာ6လကြာနိုင်ငံရေးအရာရှေ့မတိုးနောက်မဆုတ်သားဖြစ်နေတဲ့အခြေအနေကြောင့်ထိုင်းနိုင်ငံစီးပွားရေးထိခိုက်ပျက်စီးလာစေတဲ့အခြေအနေအဆုံးသတ်နိုင်ဖို့ရည်ရွယ်ထားတာပါ။ဘန်ကောက်မြို့မှာရှိတဲ့ VOA သတင်းတောက် Steve Harman သတင်းပေးပို့ထားတာကိုဆက်ပြီးပြောပြပါမယ်ရှင်။ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေကိုဗုဒ္ဓဦးနေညနေပိုင်းမှာစစ်တပ်အသင်းတိုက်စီလာခဲ့ကြဖို့ဗိုလ်ချုပ် Prayut Chan O'Cha ကဆင့်ခေါ်ခဲ့တာပါ။အကြိတ်နဲ့ဆွေးနွေးခဲ့ကြပေမဲ့ယင်းနီးပွင့်လင်းမှုရှိတဲ့ဆွေးနွေးပွဲတွေဖြစ်တဲ့အကြောင်းစစ်တပ်ဘက်ကပြောပါတယ်။စစ်ဘက်ဆိုင်ရာပြောခွင့်ရသူတဦးကအခုဆွေးနွေးပွဲတက်ရောက်လာသူတွေကိုရှေ့ဆက်ဘာလုပ်ကြမလဲဆိုတာနဲ့ပတ်သက်လို့စဉ်းစားကြဖို့နဲ့ကြာသာပတေးနေ့မှာဒုတိယအကြော့ဆွေးနွေးကြဖို့မှာလွှတ်လိုက်တယ်လို့ပြောပါတယ်။စစ်အုပ်ချုပ်ရေးကြီးညာခဲ့ပြီးနောက်တစ်ရက်မှာပဲဘန်ကောက်မြို့ရဲ့လမ်းတွေပေါ်မှာစစ်သားတွေကိုအနေငယ်ပဲတွေ့ရပြီးအရင်ရက်ကဘန်ကောက်မြို့အတွင်းရောအပြင်မှာပါစစ်သားတွေအများပြားတွေ့ခဲ့ရတဲ့အမြင်ကွင်းနဲ့အလွန်ပဲခြားနားနေတာပါစစ်အုပ်ချုပ်ရေးကြီးညာပြီးနောက်ထင်ရှားတဲ့ခြားနားမှုကတော့သတင်းလောကရဲ့အသံတိတ်သွားတာပဲဖြစ်ပါတယ်အနည်းဆုံး TV line 14ခုနဲ့ယာနဲ့ချီပြီးရှိတဲ့အသေးစားရေဒီယိုအသံလွှင့်ဌာနတွေရဲ့ထုတ်လွှင့်မှုအစီအစဉ်တွေရပ်တန့်ကုန်ကြပါတယ်ဆက်လက်ထုတ်လွှင့်နေတဲ့သတင်းဌာနတွေရဲ့အစီအစဉ်တွေကိုလည်းစစ်တပ်ကစောင့်ကြည့်နေပါတယ်။အစိုးရကိုထောက်ခံတဲ့အဏီဝစ်တွေကမြို့တော်ဘန်ကောက်ရဲ့အနောက်ဘက်မှာစခန်းချပြီးတကယ်လို့ယာယီအစိုးရအဖွဲ့သားနှုတ်ထွက်သွားမယ်ဆိုရင်သူတို့အနေနဲ့တီးခတ်နေမှာမဟုတ်ဘဲလုတုံပြန်မယ်လို့ပြောခဲ့ကြပါတယ်။အစိုးရရဲ့အဓိကအဆောက်အဦဖြစ်တဲ့စစ်ဌာနချုပ်နဲ့ကုလသမဂ္ဂရဲ့အကြီးဆုံးဒေသရင်းရုံးချုပ်နာမစရဲချနေကြတဲ့အစိုးရစန့်ကျင်ရေးစုဝေးသူတွေဘက်မှာတော့စစ်သားတွေကိုမတွေ့ရပါဘူး။အဲ့ဒီနေရာတွေမှာစစ်အုပ်ချုပ်ရေးမတိုင်ခင်တုန်းကလိုပဲ People's Democratic Reform Committee ပါတီရဲ့အဆောင်တွေကပဲအဝင်လန်းတွေကိုထိန်းချုပ်ထားပါတယ်။ PDRC ခေါင်းဆောင်လည်းဖြစ်အရင်ဒုတိယဝန်ကြီးချုပ်လည်းဖြစ်ခဲ့သူစုထက်တောင်စုဘန်းကတော့အစိုးရအနေနဲ့ထိုင်းနိုင်ငံရေးမှာ2000ခုနှစ်ကစပြီးရွေးကောက်ပွဲတိုင်းကိုအနိုင်ရလာခဲ့တဲ့ရှင်နော်ဝတ်မိသားစုရဲ့ဩဇာလွှမ်းမိုးမှုကိုဖယ်ရှားပစ်နိုင်တော့မှပဲသူတို့ရဲ့စန္ဒပြစခန်းကိုရုပ်သိမ်းမှာဖြစ်တဲ့အကြောင်းထောက်ခံသူတွေကိုပြောပါတယ်။ပတ်ထလန်ခရိုင်ကအလွတ်သတင်းတော့စုသစ်ရောက်တီချလို့အစိုးရစန့်ကျင်သူတွေကတော့ထိုင်းနိုင်ငံရေးစနစ်ကိုပြောင်းလဲဖို့အတွက်ရွေးကောက်မှုမရှိတဲ့ကောင်စီတရက်ကိုလိုလားနေကြတာပါ
။မလဲပါမယ်တော့ကလည်းတမ်းမရှိပါမယ်လို့
ရွေးကောက်ပွဲတွေကကျွန်တော်တို့ရဲ့ပန်းနိုင်မဟုတ်ပါဘူးရွေးကောက်ပွဲလုပ်လိုက်တာနဲ့အာနာကအဲ့ဒီအုပ်စုစီကိုပဲရောက်သွားမယ်ဆိုတဲ့အဓိပ္ပာယ်ဖြစ်နေပါတယ်ရွေးကောက်ပွဲတွေကတမ်းပြေကိုဆွဲချသွားအောင်ပါပဲအဲ့ဒီလိုကျွန်တော်တို့ဘဝတွေရောကျွန်တော်တို့တမ်းပြေပါနှိမ်ပါကြဆင်းသွားစေမယ့်အဖြစ်မျိုးနောက်ထပ်မလို့ကျွန်တော်ပါဘူ
းထိုင်းနိုင်ငံရဲ့စီးပွားရေးဟာဒီနှစ်ပထမ3လပတ်အတွင်းနှစ်ရာခိုင်နှုန်းကျော်ကျဆင်းလာခဲ့တာပါနောက်ပြီးစေုပ်ချုပ်ရေးမကြေညာခင်ကတောင်မှအစိုးရဟာတစ်နှစ်လုံးအတွက်စီးပွားရေးဖွံ့ဖြိုးမှုကြိုတင်ခန့်မှန်းချက်ကိုရပ်တန့်လိုက်ပါတယ်။စေုပ်ချုပ်ရေးကာလကိုတိုးချဲ့တာဒါမှမဟုတ်နောက်ထပ်အာဏာသိမ်းမှုဖြစ်လာမယ်ဆိုရင်ယင်းနှိမ့်နှံသူတွေနဲ့ကဘာလက်ခီးသည်တွေဝင်ရောက်လာမှုကိုရပ်တန့်သွားစေမှာကတော့တေချာသလောက်ပါပဲရှင်။ထိုင်းနိုင်ငံအခြေအနေနဲ့ဆက်ဆက်ပြီးတော့တခါတည်းဆက်ပြီးတော့ပြောပြပေးအောင်မှာကတော့ဒီထိုင်းနိုင်ငံမှာအခုလို့စစ်အုပ်ချုပ်ရေးကြီးညာခဲ့တဲ့အထိနိုင်ငံရေးအကျပ်တဲတွေကြီးထွားလာနေတဲ့အပေါ်နိုင်ငံတကာအတိုင်းဝိုင်းကစိုးရိမ်မကင်းဖြစ်နေတဲ့အချိန်မှာပဲအရှိတောင်အာရှနိုင်ငံများအတင်းအာဆီယံဥက္ကဋ္ဌဖြစ်တဲ့မြန်မာနိုင်ငံကတော့ကန့်ကွက်စရာမရှိဘူးလို့ပြောလိုက်ပါတယ်စစ်အုပ်ချုပ်ရေးအောက်မှာသတင်းမီဒီယာတွေအပေါ်ကန့်သတ်မှုတွေရှိနေတဲ့အပေါ်မှာတော့သတင်းလွတ်လပ်ခွင့်လှုပ်ရှားသူတွေကလည်းစိုးရိမ်မကင်းဖြစ်နေကြတာပါအပြည့်အစုံကိုတော့ကိုအောင်လွင်ဦးကပြောပြပေးပါအောင်မယ်ရှင်
ထိုင်းနိုင်ငံမှာစစ်အုပ်ချုပ်ရေးကြီးညာခဲ့ရတဲ့အထိတင်းမာမှုတွေကြီးထွားလာနေတဲ့အခြေအနေတွေအပေါ်မြန်မာနိုင်ငံကလက်ချဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့အာဆီယံအသင်းရဲ့သဘောထားတွေဟာနေပြည်တော်မှာနောက်ဆုံးကျင်းပခဲ့တဲ့ကအသင်းဝင်နိုင်ငံတွေရဲ့သဘောထားတွေအတိုင်းမပြောင်းလဲဘူးလို့မြန်မာသမ္မတရဲ့ပြောခွင့်ရသူလည်းဖြစ်ပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးလည်းဖြစ်တဲ့ဦးရဲထွတ်ကပြောပါရတယ်။သူထွက်ဆိုင်ရုံတက်ခတ်မှုတွေဖြစ်ပွားခဲ့တဲ့အထိ နိုင်ငံရေးပြည်ခတ်တွေကြီးထွားလာနေတာကြောင့်ငင်းချင်းရင်းနဲ့ညီဝက်ပြပြရေးအတွက်စေုပ်ချုပ်ရေးကြီးညာခဲ့ရတာဖြစ်တယ်ဆိုတော့ထိုင်းစစ်တပ်ရဲ့ပြောဆိုချက်ကြောင့်လဲစိုးရိမ်စရာမရှိဘူးလို့ပြောပါတယ
်ထိုင်းတပ်မတော်လည်းဒါဟာဟဲ့လားအာဏာသွေးပြောင်းယူတာမဟုတ်ဘူးညီဝက်ပြပြရေးအတွက်ဆောင်ရွက်တာဖြစ်တယ်လို့သူတို့ပြောထားပြီးဖြစ်ပါတယ်ပြီးရင်သူတို့ရဲ့ဇုတ်ဆောင်ချက်ကလည်းလက်ရှိရင်ဆိုင်နေရတဲ့နိုင်ငံရေးအကြက်တဲကိုဖြည့်ရှင်းနိုင်အောင်ဆောင်ရွက်ချက်ဖြစ်တယ်လို့ကြောင့်မို့ကျွန်တော်တို့အနေနဲ့ဒါဘလို့စေတော့ဟုထုတ်ပြန်ထားတဲ့ကြီးညာရေးတိုင်းမှာကျွန်တော်တို့ရှိပါတယ်
စေချိုကြီးညာခဲ့ရတဲ့အထိနိုင်ငံရေးကြက်တဲတွေကြုံနေရတဲ့အခြေအနေတွေကိုအမေရိကန်ပြည်တော်စုကတော့အနီးကပ်စောင့်ကြည့်နေသလိုစစ်တပ်အနေနဲ့အခြေခံလူခွင့်ရေးတွေကိုလေးစားလိုက်နာဖို့သူထွက်တန်ရုံမဖြစ်အောင်ထိနေတဲ့ဆောင်ရွက်ဖို့လေနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူကအင်္ဂါနေ့ကပဲတိုက်တွန်းခဲ့တာပါလူခွင့်ရေးလှရှားမှုဖွဲ့ဖြစ်တဲ့ Human Rights Watch ကလည်းအာဏာသိမ်းတဲ့လူရဲဆန်းဆန်းစေချိုရေးဟာမလိုလားတဲ့လူရဲအဖြစ်နဲ့ကန့်ကွက်ကြောင်းကြီးညာချက်ထုတ်ပြန်ခဲ့ပါတယ်မြန်မာပြန်ကြားရေးဒုဝန်ကြီးဦးရထွတ်ကတော့ထိုင်းနိုင်ငံရဲ့လက်ရှိအခြေအနေမှာလိုအပ်ချက်အရာကန့်သတ်မှုတွေလုပ်ရတာဖြစ်တယ်လို့မြင်ပါတယ
်။ဒါတော့ဗျာကျွန်တော်တို့ဘယ်နိုင်ငံမဆိုအရေးပေါ်အခြေအနေမှာတော့သူကတချို့ဒီမူလအဖွင့်ရေးကိုကန့်သတ်တာရှိတာပါပဲ။အမေရိကန်နိုင်ငံမှာတော့ဒုတိယကမ္ဘာစစ်အဖြစ်တုန်းကထုတ်ပြန်ချက်တွေကိုကန့်သတ်တာမျိုးနောက်စက်တင်ဘာ17ရက်တိုက်ခိုက်မှုပြီးနောက်ပိုင်းမှာသူတို့ရဲ့အမျိုးသားလုံခြုံရေးဥပဒေရမီဒီယာတွေရဲ့ရေးသားချက်တွေအင်တာနက်အသုံးပြုမှုတွေကိုသူတို့စောင့်ကြည့်တာမျိုးတွေရှိတာပဲလေ။ဒါကတော့ကျွန်တော်တို့ကရေးပေါ်အခြေအနေကဖြစ်မနေမလွဲမလျှောက်တာလိုရတဲ့ကိစ္စလို့ပဲကျွန်တော်မြင်ပါတယ
်။ဒါပေမဲ့လည်းထိုင်းနိုင်ငံမှာစေုပ်ချုပ်ရေးကြီးညာခြင်းနဲ့အတူသတင်းမီဒီယာတွေအထူးသဖြင့်ရုပ်မြင်သံကြားနဲ့ရေဒီယိုသံလွှင့်လုပ်ငန်းတွေကိုပိတ်ပင်တာတွေရှိခဲ့တဲ့အပေါ်မှာတော့စာနယ်ဇင်းသမားတွေကစိုးရိမ်နေကြတာပါ။ထိုင်းနိုင်ငံခြေဆိုင် ARD မဂ္ဂဇင်းရဲ့ editor ဦးအောင်စောကလည်းသတင်းစာလွတ်လပ်ခွင့်အတွက်သာမကအပြောင်းအလဲတွေလုပ်လာကစားမြန်မာနိုင်ငံလိုတိုက်ပြည်မျိုးတွေပေါ်သူကူးစရာနမူနာဖြစ်လာမှာစိုးရင်ရတယ်လို့ပြောပါတယ
်စိုးရင်စရာတော့အများကြီးရှိပါအရင်ကတည်းကရှိတာလေထိုင်းမှာလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်ကဒီလိုအခြေအနေမတည်ငြိမ်မှုတွေဖြစ်တဲ့အစပြီးတော့ဒီ website တွေကို block လုပ်တာတွေအဲ့ဒါဒီထိုင်းနိုင်ငံရေးနဲ့ပတ်သက်ပြီး critical piece နဲ့ရေးတဲ့ဟာတွေကိုအသေးချာ block လုပ်ပြီးတော့အသေးချာ site ပေါင်းကယာကျော်ရှိတယ်ဆိုပြီးတော့ကျွန်တော် CPJ တို့ဘာတို့ကနေပြီးတော့ကျွန်တော်တို့သိရတယ်လေအဲ့တော့အခုမာရှယ်လောဘုံစေုပ်ချုပ်ရေးကာလမှာတော့ပို့ပြီးတော့တင်းကျပ်မှုတွေရှိမယ်။နိုင်ငံသားသတင်းတောက်တွေရောနောက်ပြီးတော့ဒီလောလောဆန်နိုင်ထိုင်းနိုင်ငံရောကာဗလုတ်နေတဲ့ဒီ local paper တွေအစအဲပို့ပြီးတော့ပြစ်ထားမယ်ဟာတွေရှိတယ်ပေါ့လေ။အချိန်ထဲမှာပဲမြန်မာနိုင်ငံလိုဟာလာမိမိကိုမိမိ reformist လုပ်နေတယ်ဆိုတော့ပြောတဲ့စစ်ဆိုးရတဲ့ဖြစ်လဲဘာမှမကျတရားလဲဒီလိုအခြေအနေမျိုးရောကျွန်တော်မြင်တာသဘောကျမှာပါpress freedom လိုချင်တဲ့သူတွေ independent media ကိုလေးစားလိုက်တာထိမ့်သိမ်းဆောက်ရှောက်ခြင်းနဲ့သူတွေတော့မကောင်းတဲ့လက္ခဏာပါပဲဒါပေမဲ့အဲ့ဒါကိုဘယ်မြန်မာပြည်မှာအများအားကျင့်သုံးနေတဲ့ပြန်ကြိုင်းမိထနာဟာမျိုးတွေနောက်စစ်ဆိုးကတစ်ဖြစ်လဲဒီဆိုးကလူတွေကတော့ဒါမျိုးတော့သူတို့တဘောကြမှာပဲလို့ကျွန်တော်ထင်ပါတယ
်စာနယ်ဇင်းသမားတွေခွင့်ရေးလှုပ်ရှားနေတဲ့ CPJ ဖွဲ့ကလည်းထိုင်းနိုင်ငံမှာစေုပ်ချုပ်ရေးနဲ့အတူမီဒီယာတွေပေါ်ကန့်သတ်ပိတ်ပင်မှုတွေလုပ်ခဲ့တဲ့အတွက်ပြစ်တင်ရှုတ်ချကြောင်းကြေညာချက်ထုတ်ပြန်ခဲ့တာပါအင်္ဂါနေ့ကစေုပ်ချုပ်ရေးကြီးညာခဲ့ပြီးနောက်ဂျိုရုနဲ့ကေဘယ်ရုပ်မြင်သံကြားဌာနဆယ်ခုထက်မနည်းကိုပိတ်ပင်လိုက်တယ်လို့ရေဒီယိုတွေရုပ်မြင်သံကြားအစီအစဉ်တွေမှာလည်းစစ်တပ်ကကြီးညာချက်တွေကိုလိုအပ်ရင်ကြားပြတ်ထည့်သွင်းမှုညွှန်ကြားထားတဲ့အကြောင်းလဲ CPJ ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြခဲ့တာပါရှင်အခုတစ်ခါတော့ဒီထိုင်းနိုင်ငံမှာလူကုန်ကူးခံရပြီးလွတ်မြောက်လာသူတချို့ရဲ့မြန်မာပြည်တွင်းမှာကန့်ကွက်စံတာပြမှုအခြေအနေကိုပြောပြပေးပါဦးမယ်အေယာဝတီတိုင်းတာပေါင်းမြို့နယ်မှာလူကုန်ကူးခံရမှုနဲ့ပတ်သက်လို့စန္ဒပြမှုတွေရှိနေတာပါ။တာပေါင်းမြို့နယ်ကံကြီးတောင်အပိုင်ကကြေးရွာသားတွေဟာဒေသခံတွေချင်းချင်းအဆက်အသွယ်နဲ့ထိုင်းနိုင်ငံလျှောက်မြို့ကိုအလုပ်လုပ်ဖို့သွားရောက်ခဲ့ကြပြီးအဲ့ဒီမှာလှုပ်အားခေါင်းပုံဖြတ်ခံရတာနဲ့လူကုန်ကူးခံရမှုတွေရှိတယ်ဆိုပြီးတိုင်တန်းရာကနေပြီးတော့ဒီတစုံတရာအေးအယူဆောင်ရွက်ပေးခြင်းမရှိတဲ့အတွက်စန္ဒပြရတာဖြစ်တယ်လို့ထွက်ပြေးလွတ်မြောက်လာတဲ့သူတဦးကပြောပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါရရှင
်။ ARD တိုင်းတာပေါင်းနဲ့ကံကြီးတောင်မြို့နယ်မှာရှိတဲ့ကျေးရွာသားတွေကိုတောင်ကလေးကျေးရွာကအုပ်ချုပ်ရေးမှုကနေထိုင်းနိုင်ငံမှာအလုပ်ကောင်းရမယ်ဆိုပြီးပို့ဆောင်ပေးခဲ့တာပါ။ဒီအတွက်ပသိမ်မြို့မှာရှိတဲ့တိုင်းအဆင့်လူကုန်ကူးမှုတိုက်ဖြတ်ရေးတွေကိုတိုင်ကြားခဲ့ပေမဲ့အရေးယူဆောင်ရွက်ခြင်းမရှိဘဲတိုင်ကြားသူကိုခေါ်ယူစစ်ဆေးဖိအားပေးခံနေရကြောင်းဒီအတွက်ဆန္ဒပြရာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံကနေပြန်လည်လွတ်မြောက်လာသူကိုမောင်စောကဆိုပါတယ်။
နောက်ကဦးစီးကကျွန်တော်တို့ခေါ်ပြီးတော့မေးတဲ့အခါမှာကျွန်တော်တို့စစ်မှန်နိုင်ငံထွက်အလုံးလို့တကယ်ပြည်ဝင်ဖက်ဖက်ဖို့မရှိဘဲနဲ့သွားတဲ့အတွက်ကြောင့်ဆိုတော့ကျွန်တော်တို့6,000လောက်နေလို့6,000ချပိုင်ခွင့်ရှိတယ်ဆိုတော့ကျွန်တော်တို့ဖိအားပေးပြီးတော့ရင်းမြတ်တာရှိတယ်နောက်ရကြတာကျွန်တော်ပြည်သူလူကုန်တာကျွန်တော်ခေါ်ဆက်တဲ့အခါမှာဖိအားပေးပြီးတော့တရားခံတို့
ဒီအမှုမှာပေါ်ပေါအောင်သူတို့ချစ်တာလည်းမဟုတ်ဘဲနဲ့ကျွန်တော်တို့သာသူတို့ကခဏခဏခေါ်ချစ်တာပဲရှိတယ်ခေါ်ချစ်တဲ့ဆိုတော့လည်းမှာပြရားပေးစစ်နေတာမှာဒီအမှုမှာပေါ်ပေါအောင်သူတို့ချစ်တာလည်းမဟုတ်ဘဲနဲ့ကျွန်တော်ခေါ်မှန်းနေတယ်လူလို့မပြီးတော့လည်းကျွန်တော်ကနေပြီးတော့လှမ်းပဲပေါ့ဆက်လို့ပါဆိုတော့ကျွန်တော်လှမ်းခေါ်ဖို့မှန်းနေမှာအချို့ဦးတဲ့ဟိုလွတ်နေပြီးရောပြီးနေမှ mungkin pasangan yang kaya bungulai kumang juga berbara.
Kami awalan ada way di lo jualan lain jono lo kau bara kami. Kali ni tu apa jono thay nengen saya tu jono mah dia bara dia kami. Dua nai lah jono dia lo jualan mungkin bung dia bara dia kami. Thay pun lagi di lo jual lo dah jono dia lah thay pun lagi lo dia jono dia lo bung jualan mah bung dia bara dia jono lo. Jono lo jual tu ada layak view sedang dia jual tu ni dia lah kami. Jono kau mah sahun nanti dah jero. Kami orang yang selalu lo jual jono lo. Jono lo kau nengen jual tu lagi jono saya orang mah bau. Ibu ni je je dia penlekan juga.
ได้คนเนี่ยมาตัวมาเช่าหน้ามาได้ครับเนี่ยที่เชียร์เนี่ยปัตตาลูเอออริทายงาลูกของกูมูตาสินเนี่ยเนี่ยเยอะแต่พวกกัดทุยมูตะอุโกเลยสะตัวมีมีนจีเก็บมาเลยอุบลีหูเด็กๆชาติอันนั้นเลยมีมีชีวิตตัวปอจีเจ้าตัวนั้นลีบีโตลาลาพวกเนี่ยปัตตาลูตายเนี่ยเป็นมาปัตตาลูเนื้อสกันลีบีโตตัวดีลาเลยโตแล้วเนี่ยนี่เพียร์เลยปีโอดีทายนั่งเงี้ยเลยเอาหมิวยาวเดือดลูกเพียร์เลยปอเนาะโซเอลูหมิวเนี่ยอะไรก็
อะไรก็ลูกของกูมูมีเอาตัวลับทำมาโมยที่อะไรเป็นลูกมึงเนี่ยที่ลูกของกูมูใจเสียอ่ะตั้งมาทำอะไรเช่นอะไรก็เจ้าหนูตั้งแต่ยังงูตั้งแต่ยังมูเองตัวอะไรก็รับพวกเนี่ยแต่ยังมูเองปัสสาวะดีจารีเนี่ยตัวอะไรพวกนี้รู้ว่าเจ้าช่วยเมียกูยาจีบีโดตั้งแต่ยังงูแต่ยังมูเองนอนนี่เนี่ยผู้สองปีแล้วชีวิตด้วยปีว่าลูกกันแต่ยังอุบลีเนี่ยชั่วช้าเนี่ยยี่ยี่สิบปีเลย
ก็ให้เราดูไปดูคู่คู่กันไปเนี่ยเช่นยาบีโคสองตัวเลยดูว่าแค่ไม่สองวิโอเช่นยาเช่นยาบุษงเนี่ยดูดีเนี่ยมาดีรู้ยังไม่จบมีฮูรูรู้กูไปไปดูขันเสร็จดูเช่นยาเช่นยาช่วยสุนันท์ดูงูมีอะไรสุดเลยตัวเราไม่คิดอะไรเอ้ยอะไรอย่างนั้นที่อุลินเนี่ยไปตัวจ้าเลยดูยาไปดูไปดูแต่ถ้าผมพอไปดูเสีย
พวกเขาใช้ยูเมสินะลูกของกูไม่ยอมได้บ่ท่านนั่งงบสังเคราะห์อะไรตุลีก็รับเจ้าลาจิมิเม่จุ้ยมาจีดีเรื่อยๆเจ้าลาบุตรเข็คเข็มสิ่งนี้ตลอดทับเจ็บหัวเลยเข็คเข็มสิ่งนี้สบีมีตาจุ้ยนี่ก็สบายเลยท่านยังมาเนื้อจำฮาร์โรลูกของกูมูเรย์ย้อนแนวใต้เพียงในบุตรนั่นนั่งงบสุยาริกาปุ่มมูเลตัวสองยันนายเนื้อจำมานั่นนั่งงบสั่งยูนิพุ่นเลทาวิเม่ลูกมองกูมูเรย์ก็รับสั่งเลพิบวานิเซพิจาว ที่กันนี่เอาตัวบาลาดงอารมณ์ยาวรีเมสเอาลูกของกูมูได้เพียงสักสิ่งยงเพื่อนไว้มาเนี่ยมาในงานเย็บผ้าทานาจูกะเย็บมือจูบวินัยทองอับเยาว์วันเลยเนี่ยมาช่วยเจ้าลูกตมารีกูเตรียมมือเนี่ยดีเนี่ยท่านในงานเนี่ยกูเตรียมปูนิมุริการอท่านเนี่ยมาสุยาลีจูเซ็งข้อมือเลยพิจารณ์กูเลยเปรียบเทียบกันแล้วว่าคุณส่วนใหญ่ท่านเนี่ยจะพิจารณาตามยามาลูกของกูขยันดูรีกูยาวีสาวชอบไปเลยกี่อากูเลยมาจากงานไปสุยากับพ่อเลยท้าวันเลยท่านในงานด้วยมาลูกของชาวพ ဒီမှာမြန်မာနိုင်ငံကိုတရားနှစ်လို့ခေါ်တဲ့အလယ်လက်အစမှာတတ်မှတ်ထားပါတယ်။ Lugong Gumu Chini, Sowani Zepi, Lugong Gumu Taicha Yego, Soya Pega, Ato Losamu, Piwa Machi Dibi Melo, Taicha Yi Lung Anima, Tita, Jang Led Losamu, Shila Red Pomaro, Kulu Tamada Pipare, A Yen Soya Letter Marongaro, Yamanangaha, Lugong Gumu Ne Patelu, Soya Pega, Longa Kaido, Samuel Chimashide, A Sozon Sin, Tia Toma Tamakera Pipare.
ရှင်ခင်ဗျာနိုင်ငံရေးအကြတဲ့တွေကျုံတွေ့နေရတဲ့ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာမဟုတ်ပါဘူးလို့ပြောကြပြီးစစ်အုပ်ချုပ်ရေးဥပဒေကိုကျင်ညာလိုက်ပါတယ်စစ်တပ်အာဏာသိမ်းမှုပေါင်းအချင်းချင်းဖြစ်ပွားခဲ့တဲ့ထိုင်းနိုင်ငံရဲ့အာဏာသိမ်းမှုတွေနဲ့မြန်မာကစစ်အာဏာသိမ်းမှုတွေကိုသွားရရှင်တွေတစုံတရာနှမ်းရှင်ပြောကြားလိုကြပါသလားဒီလိုအာဏာသိမ်းမှုသံတရားမလဲရအောင် မာပိုင်းရဲ့ဖုန်းနံပါတ်က239 3994 fax number 239-3992 ဖြစ်ပါတယ်။ email address ကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ပါဝင်ဆွေးနွေးလက်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA American တန်ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အခုတခါတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်။စီးပွားရေးလုပ်ငန်းအတော်များများမှာသဘာဝပတ်ဝန်းကျင်ကာကွယ်တဲ့နည်းလမ်းတွေနဲ့ထုတ်ကုန်တွေကိုအသုံးပြုနေကြပြီးဒါဟာစီးပွားရေးအတွက်ရောသဘာဝပတ်ဝန်းကျင်အတွက်ပါကောင်းတယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောကြပါတယ်။ဇယိတ်လက်သက်သာကမ္ဘာကြီးကိုလည်းကူညီရာရောက်တဲ့သဘာဝပတ်ဝန်းကျင်စိမ့်လန်းစုပြေးရေးဆောင်ရွက်နေကြတဲ့ Los Angeles မြို့ကဟိုတယ်တစ်ခုအကြောင်းကိုတော့ Mike O'Sullivan ရဲ့သတင်းပေးပို့ချက်ကိုမဆုမွန်ကပြောပြပေးပါမယ်ရှင်။
လူစီကားလာတဲ့ Los Angeles နိုင်ငံတကာလေဆိပ်အနီးနားကဟိုတယ်၅လုံးဟာစွန့်ပစ်ပစ္စည်းတွေကိုပြန်ပြီးတော့မှအသုံးပြုနိုင်တဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ခြင်းဆိုင်ရာအစီအစဉ်မှာပူးပေါင်းပါဝင်နေတာဖြစ်ပါတယ်။သဘာဝပတ်ဝန်းကျင်မထိခိုက်စေတဲ့ထုတ်ကုန်တွေကိုသူတို့အသုံးပြုပြီးတော့မြို့တာဝန်ရှိတဲ့သူတွေကလည်းအားပေးတဲ့အမှိုက်စွန့်ပစ်တဲ့အစီအစဉ်တစ်ခုမှာသူတို့ပါဝင်လှုပ်ဆောင်နေတာပါ။ဟိုတယ်၅လုံးထဲမှာအကြီးဆုံးဖြစ်တဲ့ Hilton Los Angeles လေဆိပ်ဟိုတယ်ဟာအခန်းအမောင်း1200ကျော်ရှိပြီးတော့ဒီအစီအစဉ်ကငွေကုန်သက်သာစေတယ်လို့ဟိုတယ်မန်နေဂျာ Grant Cooley ကပြောပါတယ
်။ The lighting retrofit was almost $200,000 a year from last year to this
year. ဒီစီမျိုးပြန်ပြီးတက်စင်တာကမနှစ်ကနေဒီနှစ်ထိတနှစ်ကိုဒေါ်လာ2သိန်းနီးပါးရှိခဲ့ပါတယ်။အမှိုက်စွန့်ပစ်ရတာလွန်ခဲ့တဲ့တနှစ်ကတည်းကဆိုင်ဆယ်ရာခိုင်နှုန်းလျော့သွားပါတယ
်။ကုန်ကျစရိတ်တွေဖျက်တောက်နိုင်တယ်လို့စွမ်းအင်နဲ့ရေသုံးဆွဲမှုလည်းလျော့သွားပါတယ်။တဲခိုတဲ့ဧည့်သည်တွေလည်းပို့ပြီးတော့တိုးလာပါတယ်။ဒီလိုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအစီအစဉ်တွေလှုပ်ဆောင်နေတဲ့ဟိုတယ်တွေမှာဧည့်သည်တွေကပို့ပြီးတော့မှတဲကြတယ်လို့ခူလီကဆိုပါတယ
်။ There's a lot of groups requesting this.
ဧည့်သည်တော်တော်များများကပြန်အသုံးပြုနိုင်တဲ့စွန့်ပစ်ပစ္စည်းတွေထည့်တဲ့အမှိုက်ပုံးတွေကိုတောင်းကြပါတယ်
။စွမ်းရင်သုံးဆွဲမှုနည်းတဲ့မီးလုံးမီးချောင်းတွေနောက်ရေကိုချွေတာတဲ့အိမ်သားတွေကိုဟိုတယ်မှာတောင်းကြပါတယ်။ဝန်ထမ်းတွေကလည်းဒီအစီအစဉ်ကိုထောက်ခံကြတယ်လို့မန်နေဂျာခူလီကဆိုပါတယ်
။ Because for the most part I think even at home a lot of people are recycling
အိမ်တွေမှာပြန်ပြီးအသုံးပြုနိုင်တဲ့စွန့်ပစ်ပစ္စည်းထည့်တဲ့အမှိုက်ပုံးအမျိုးအစားသုံးမျိုးကိုထားတယ်လို့ဟိုတယ်တွေမှာရောဘယ်လိုမျိုးထားသလဲဆိုတာသူတို့ကသိကျင်ကြပါတယ
်။တဘာဝပတ်ဝန်းကျင်မထိခိုက်စေတဲ့ထုတ်ကုန်တွေနဲ့နီလန်းတွေကိုအတိမတ်ပြုထောက်ခံပေးတဲ့ Green Sea လို့ခေါ်တဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာအဖွဲ့နဲ့ဒီဟိုတယ်ကပူးပေါင်းလှုပ်ဆောင်နေတာဖြစ်ပါတယ်။ထောက်ခံလက်မှတ်ထုတ်ပေးဖို့ရာစားတောက်ဆိုင်ဒါမှမဟုတ်ဟိုတယ်ကဂရုတစိုက်လုပ်ဖို့လိုပါတယ်လို့ Green Sea ရဲ့ဥက္ကဋ္ဌ Arthur Weissman ကပြောပါတယ
်။ Looking at the energy it uses, the water it uses.
သုံးတဲ့စွမ်းအင်၊သုံးတဲ့ရေ၊ထုတ်လိုက်တဲ့အမိုက်နဲ့သုံးတဲ့ဓာတုပစ္စည်းတွေကိုကြည့်ပါတယ်။
ဟိုတယ်အပြင်ထုတ်ကုန်အမျိုးမျိုးကိုသူတို့အဖွဲ့ကအတိအမှတ်ပြုလက်မှတ်ထုတ်ပေးတာပ
ါ So we do paper products, cleaning products.
တန်ရှင်းပစ္စည်းတွေ၊တုပ်ဆေးတွေ၊အစာအုပ်ထိန်းသိမ်းရေးတခြားထုတ်ကုန်တွေအပြင်ပတင်းပေါက်တွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့လုပ်ပါတယ
်။တဘာဝပတ်ဝန်းကျင်နဲ့အဲ့ဒီအကြောင်းတွေကိုစူးစမ်းလေ့လာထားတဲ့စာအုပ်တအုပ်ကိုသူမကြသေးခင်ကပဲရေးခဲ့တာပ
ါ My call the moral values are care and concern for others, other people.
ကိုကျင့်တန်ဖိုးတွေကျွန်တော်တို့ရဲ့စောင့်ရှောက်မှုနဲ့တခြားလူတွေအတွက်စိုးရိမ်မှုလို့အဲ့ဒီလုံနီးတွေကိုကျွန်တော်ကခေါ်ပါတယ်တခြားလူတွေတခြားနိုင်ငံတွေတခြားဇီဝမျိုးကွဲတွေပေါ့ဗျာ
အလဟတ်တ်ဖြစ်ပြီးတော့ပတ်ဝန်းကျင်ကိုညဉ့်ညမ်းစေတဲ့လုံနီးတွေကိုစီးပွားရေးလုပ်ငန်းအများစုနဲ့အစိုးရတွေကမပြင်ကြသေးဘူးလို့သူကပြောပါတယ်ဒါပေမဲ့လည်းမိမိတို့ရဲ့ဘေးကင်းကျန်းမာရေးနဲ့ကမ္ဘာကြိုကြီးကျန်းမာရေးအတွက်သူတို့လုပ်ကိုလုပ်ရမှာပါလို့ဝက်စ်မန်ကပြောပါတယ်ရှင်
အမေရိကန်ပြည်ထောင်စုက Los Angeles လို့မြို့ကြီးကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ရွက်နေတဲ့ဟိုတယ်တစ်ခုအကြောင်းမှတ်စုမှုပြောပြခဲ့တာပါ။မကြာခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစီအစဉ်မှာတော့မြန်မာပြည်ရဲ့ဒီမိုကရေစီဖော်ဆောင်ရေးမှာ88မျိုးဆက်တည်းရဲ့ပါဝင်မှုအခမ်းအနားအကြောင်းမြန်မာအရေးတုံ့တက်ချက်မှပြောပြဖို့ရှိပါတယ်ရှင်။